အီရန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေအားလုံးကိုဒီနှစ်ကုန်မှာပြန်ပြီးတော့ရုပ်သိမ်းမယ်လို့သမ္မတဘရက်အိုဘားမားကကြေညာလိုက်ပါတယ်။အီရတ်ဝန်ကြီးချုပ်နူရီအယ်မာလီကီနဲ့မနေ့တုန်းကပဲဗီဒီယိုကနေတဆင့်ပြောဆိုဆွေးနွေးခဲ့ပြီးတဲ့နောက်ပိုင်းသမ္မတအိုဘားမားကကြေညာချက်ထုတ်ပြန်ခဲ့တာပါ။အီရတ်မှာရှိနေတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့တွေအားလိုက်ရတဲ့အတွက်အင်ကိုတေချာပေါက်ပြန်လာရပါလိမ့်မယ်လို့အင်ပီရိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောခဲ့တာပါ။အခုလိုဆုံးဖြတ်ချက်ကိုအီရတ်ဝန်ကြီးချုပ်မစ္စတာမာလီကီယောသူရောသဘောတူညီခဲ့ကြတာလို့လည်းဆိုပါတယ်။အီရတ်နဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးမှာအပြန်အလှန်ကြိုးတူဆက်ဆံရေးနဲ့အပြန်အလှန်လေးစားမှုတွေကိုခြေခံပြီးတော့အခမ်းကဏ္ဍအသစ်တစ်ခုအနေနဲ့ဖြစ်ပေါ်လာလိမ့်မယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။အီရတ်နိုင်ငံဒေသရင်းလူမျိုးရေးနဲ့ငြိမ်းချမ်းရေးအတွက်အမေရိကန်ဟာအီရတ်ရဲ့လုပ်ဖို့ကင်ဘက်အဖြစ်ဆက်ပြီးတော့ရှိသွားမယ်လို့လည်းသူကဆိုပါတယ်။အီရတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုတခြားနိုင်ငံတွေကလည်းလေးစားလိုက်မယ်လို့အမေရိကန်ပြည်ထောင်စုကမျှော်လင့်တဲ့အကြောင်းသမ္မတအိုဘားမားကပြောပါတယ်။သမ္မတအိုဘားမားရဲ့ကြေညာချက်ထွက်လာပြီးမကြာခင်မှာပဲအီရတ်ဝန်ကြီးချုပ်မာလီကီကလည်းကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။ဒီနှစ်ကုန်မှာအမေရိကန်တပ်ဖွဲ့တွေအီရတ်ကနေအပြည့်အဝရုပ်သိမ်းပြီးတဲ့နောက်ပိုင်းနိုင်ငံဆက်ဆံရေးအသစ်ကိုစတင်မှုသူနဲ့သမ္မတအိုဘားမားတို့အမြင်သဘောထားချင်းတူညီခဲ့ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။2003ခုနှစ်ကစခဲ့တဲ့အီရတ်စစ်ပွဲမှာအမေရိကန်စစ်သား 4,400 ကျော်သေဆုံးခဲ့ရပါတယ်။